ကိုဒီနေ့ပြန်စုလွတ်တော်မှာဆွေးရွေးဖွဲ့တဲ့မှာပါဝင်မဲ့ပြန်စုဝင်ဒီအမည်စင်းကိုကြေညာတဲ့အခါမှာဥနိုင်တဲ့လူရဲ့နာမည်လဲပါလာတာကိုတွေ့ရပါတယ်ဘယ်ဝင်ကြီးဌာနမှာတာဝန်ယူရမယ်လို့အငယ်နေနေသိထားပါလဲရှင်အဲလွတ်မနေ့တုန်းကခေါ်တွေ့တဲ့ခါကျတော့ဒီတိုင်းသားကြီးကနှစ်ကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ပေးရင်လုပ်နိုင်မလားဆိုတော့ပြောတယ်အဲ့ဒါကတော့အဲတိုင်းသားကိစ
သက်တမ်းမှာအတည်ပြုလိုက်တဲ့တိုင်းသားလူမျိုးများခွင့်ရင်ကာကွယ်စောင့်ရှောက်ရေးဥပဒေတဲမှာပေါ့နော်ထည့်သွင်းပြဋ္ဌာန်းထားတာလို့လည်းတွေ့ရပါတယ်ဆိုတော့ဒီဝန်ကြီးဌာနရဲ့လုပ်ငန်းတာဝန်နေနဲ့ပတ်သက်ပြီးတော့အငယ်ပါရီများသိထားပါလဲအငယ်အနေနဲ့ရောဗါရီများပြင်ဆင်ထားပါလဲရှင်
အဲ့ကျွန်တော်တို့ကတော့စဉ်းစားထားတာတော့အများကြီးပေါ့ဒါပေမဲ့ဆိုရကတော့မှဖွဲ့စည်းရသေးဘူးဆိုတော့ရှေ့လုပ်ငန်းစဉ်ဆိုဆိုရကသူကသမရသူချပြမတားလို့တန်လို့မသိနဲ့ပြီးခဲ့တဲ့ဆိုရလုပ်ရတဲ့ဟာတွေကိုဥမငင်းချမ်းရေးကိုသူအမှန်ရေးကြည့်တဲ့အတွက်ကြောင့်ငင်းချမ်းရေးကိုဦးစားပေးပြီးတော့သူလုပ်ဖို့ကတော့သူတာဝန်ပေးမှာပဲဒီငင်းချမ်းရေးနဲ့ပတ်သက်ပြီးတော့ခုနကကျွန်တော်တို့ကဘယ်လိုဆက်လုပ်ရမလဲသူတာဝန်ပေးတဲ့ခါကျမှကျွန်တော်တို့သိဘာလုပ်ရမလဲဘာညာဆိုတော့အခုဘာမှလည်းစီလုံငန်းစင်မချပြရသေးဘူး
လိုတိုင်းတိုင်းရနဲ့ပတ်သက်ပြီးတော့ဝင်းကြီးဌာနအသစ်တစ်ခုဖွဲ့စည်းထားရှိမဲ့အပေါ်ကိုဟိုဒီတော်တော်များအထောက်ခံကြိုးစားတာတွေရှိသလိုပေါ့နော်ကန့်ကွက်တဲ့လူတွေလည်းရှိပါတယ်ဒီပေါ်မှာအငက်အနေနဲ့ဗာပြောချင်ပါလေရှင
်အဲတိုင်းရင်းသားရေးရနဲ့ပတ်သက်ပြီးတော့တောင်စန်းစုကြည်နဲ့တွေ့တဲ့ခါကျတော့ဒီကျွန်တော်တို့နိုင်ငံမှာဒီငင်းချမ်းရေးရရှိမဲ့ဒါလေးစိတ်ဆက်ပြီးတော့ကျွန်တော်တို့သုတ်တက်ပြုပြောင်းနော်ဆောင်ရွက်နိုင်မယ်ဒါကြောင့်ငင်းချမ်းရေးကအမရန်ရေးကြည့်တယ်ဒါကြောင့်ဒီကျွန်တော်တို့ဒီတိုင်းတိုင်းရေးရာဝန်ကြီးဌာနကိုမဖြစ်မနေခေါ်ထုတ်ပြီးတော့တိုင်းတိုင်းရေးရာရဲ့ခုနကအားလုံးတန်းတူညီမျှတဲ့အခွင့်အရေးနဲ့တိုင်းတိုင်းတွေအားလုံးညှိနှိုင်းပြီးတော့ပြစ်ခတ်ရက်ကစဲရေးအကုန်လုံးရမယ်ဆိုလို့ရှိရင်ဒါပြီးရင်ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲအစီအကိုတွားမှာပေါ့ခုတက်လာမဲ့အစိုးရအစ်စ်ကတော့အများကြီးညှော်မှန်းလာတာပေါ့ကျွန်တော်တို့ကတော့ဒီငင်းညာကြီးကအမရန်ကြီးကြီးတယ်ဆိုတာကိုတော့လက်ခံတယ်ဒီငင်းညာကြီးကိုနော်တိုင်းရင်သားရောတစ်ဖက်ကဒီဘက်ကတမရောရောအားလုံးကကျွန်တော်တို့ပြည်တော်စုစုရရောအားလုံးကအမရန်သဘောထားကြီးနဲ့ယူယူသားသားနဲ့စေတနာရှိရှိနဲ့ဆက်လက်ပြီးတော့ဆွေးနွေးတိုင်ပင်ဝါလို့ရှိရင်ဖြစ်နိုင်မယ်လို့ယုံကြည်လို့ပဲဒီဌာနကိုတာဝန်ယူလိုက်ရပါ
သမရဦးသိန်းစိန်အစိုးရလက်ထက်မှာတိုင်းသားလက်နက်ကိုင်အဖွဲ့6ဖွဲ့နဲ့ပေါ့နော်အစိုးရက NCA အပြစ်ခတ်ရဲစဲရေးလက်မှတ်ရေးထိုးထားခဲ့ပါတယ်ဆိုတော့လာမယ့်အစိုးရအသစ်လက်ထက်မှာရောလက်နက်ကိုင်အဖွဲ့အားလုံးပါဝင်တဲ့အပြစ်ခတ်ရဲစဲရေးလက်မှတ်ရေးထိုးနိုင်မယ်လို့အငယ်အနေနဲ့ယုံကြည်ပါလားရှင
်လာမယ့်အစိုးရကပါတီစုံဒီမိုကရေစီဖက်ဒရယ်ပြည်တော်စုစစ်စစ်ပေါ်လာလို့ရှိရင်ဒီလက်နက်ကိုင်ပဋိပက္ခတွေဒါချုပ်ငိမ့်နေမယ်လို့သူကယုံကြည်တော့ဗောလေအဲ့ဒါသူတို့အလုံးနှစ်ဖက်လုံးပေါ်မှာယူသားယုံကြည်မှုပေါ်မှာမူတည်တော့ဒီအစိုးရရောနှစ်ဖက်လုံးပေါ်မှာနော်ယူသားပြောင်းမှပြီးတော့နှစ်လက်လုံးအပေါ်မှာမူတည်တော့ဗောလေကျွန်တော်တို့ကနှစ်ဖက်ကသဘောထားကြည့်ရပြီးတော့ယူသားပြောင်းမှတဲ့လူချင်းနဲ့နေရာတွေပေါ့ငင်းချမ်းရေးကိုတကယ်တကယ်လူချင်းလို့ရှိရင်တော့ဖြစ်နိုင်ပါတယ်အဲ့ဒီလိုပဲယုံကြည်တော့ဗော
ဟုတ်ကဲ့ပါရှင်အခုလိုဖြစ်ကြပြီးတဲ့ကျေးဇူးတင်ပါတယ်ရှင
်အဲကျေးဇူးပဲ